တောင်ကိုရီးယားနိုင်ငံရဲ့အာဏာရပါတီဖြစ်တဲ့ကိုရီးယားဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌမစ္စတာဆုံယောင်ကီးနဲ့ VOA တိတန့်တွေ့ဆုံမေးမြန်းစဉ်မှာသူတို့အနေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုသာအပြည့်အဝထောက်ခံကြောင်းပြောပါတယ်ဒီအကြောင်းတွေ့ဆုံမေးမြန်းထားတဲ့ကိုမြန်ဝင်းအောင်ကတင်ဆက်ပါပါရှင
်မြန်မာနိုင်ငံမှာအဖွဲ့အစည်းထားတဲ့ NUG အစိုးရကိုအပြည့်အဝထောက်ခံအားပေးနေပြီးလိုအပ်တဲ့အကူအညီတွေကိုတတ်နိုင်လျှင်ပံ့ပိုးသွားမယ်လို့ကိုရီးယားဒီမိုကရက်တစ်ပါတီဥက္ကဋ္ဌမစ္စတာဆုံယောင်ကီးကဝါရှင်တန် DC မြို့တော်ကိုရောက်ရှိခိုက် VOA နဲ့တည်တံ့တွေ့ဆုံမေးမြန်းစင်မှာပြောကြားလိုက်တာဖြစ်ပါတယ်
We do not recognize legal commentary in Myanmar. We are strong support to NUG of Myanmar. I'm going to New York.
ကျွန်တော်တို့အနေနဲ့အာဏာသိမ်းမြန်မာစစ်ကောင်စီကိုမထောက်ခံဘူးဆိုတာတရားဝင်ပြောထားပြီးဖြစ်တယ်လို့ NUG အစိုးရကအပြည့်အဝထောက်ခံပါတယ်။ဗုဒ္ဓဦးနေမှာညူရောက်မြို့ကိုသွားပြီးမြမအရေးလိုအပ်တာတွေကိုကူညီနိုင်ဖို့တာအမတ်ကြီးဦးကျော်မိုးထွန်းနဲ့လည်းတွေ့ဆုံဆွေးနွေးပါမယ်။အခုလိုမြမနွေဦးတော်လံရေးကိုကျွန်တော်တို့ပါတီကထောက်ခံရတာဟာ1980တုန်းကဆင်အာနာရှင်လက်ထက်တောင်ကိုရီးယားဂွမ်ဂျူးမြို့မှာဒီမိုကရေစီရေးဆန္ဒပြလှုပ်ရှားသူတွေကိုစစ်တပ်ကရေရဲဆက်ဆက်ဖြိုခွဲတပ်ဖြတ်ခဲ့တဲ့အတွေ့အကြုံကျွန်တော်တို့စီမှာရှိပါတယ်။အခုမြမပြည်သူတွေရင်ဆိုင်နေရတာနဲ့တူပါတယ်။ဒါကြောင့်မြမပြည်သူတွေလည်းဆင်အာနာရှင်လက်အောက်ကလွတ်မြောက်စေခြင်းနဲ့အတွက်ထောက်ခံအားပေးနေရတာပါ
။မစ္စတာဆွန်ယောင်ကီးနဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာအမေရိကန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့အတွက်ရောနယူးယောက်မြို့ကုလသမဂ္ဂအထူးညီလာခံကိုလေ့လာဖို့အတွက်ပါဝါရှင်တန် DC မြို့တော်နဲ့နယူးယောက်မြို့တွေကိုလာရောက်တာဖြစ်ပါတယ်။ NUG အစိုးရရဲ့တောင်ကိုရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးရန်နိုင်ထွန်းကတော့အာဏာရကိုရီးယားဒီမိုကရက်တစ်ပါတီအနေနဲ့မြန်မာရေးကိုအာရုံစိုက်ကူညီမှုအတွက်အားရမိကြောင်းပြောပါတယ်
။တမနာကြီးကိုရိုင်ဘူဝါစာသူ့ရဲ့အင်ဂျာတော်ကနေပြီးတော့ NUG အစိုးရနဲ့လက်တွဲပြီးတော့မြန်မာဒီမိုကရေစီရေးကိုဆောင်းနေတဲ့ပုဂ္ဂိုလ်များနဲ့ချစ်တွေ့ဆက်ဆံသွားပါမယ်လို့တရားဝင်ကြေညာထားပြီးဖြစ်ပါတယ်။အခုမစ္စတာဆော်ယောဂီဆိုတာကလေပါမန်လွတ်တော်အမတ်အချိန်ကြီးတည်းကကျွန်တော်တို့အာဘိကူညီထောက်ခံခဲ့တဲ့ပုဂ္ဂိုလ်တူဖြစ်လို့အထူးအတူသူကနောင်လာမဲ့ဆယ်နှစ်ပေါ်လေအဲ့ဒီချိန်မှာလေသူကကိုရီးယားနိုင်ငံရဲ့သမရလောင်းဖြစ်သွားအထိတ်ကပြေးနေတဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်။အခုကျွန်တော်တို့ကိုရီးယားနိုင်ငံမှာဆိုလို့ရှိရင်အမျိုးသားညီညွတ်ရေးအစိုးရရဲ့မြန်မာကိုယ်စားလှယ်ရုံးကိုကိုရီးယားမှာဖွင့်ပွဲပေးတဲ့အချိန်ချင်းကိုကြီးကြီးအားဖြင့်ကျွန်တော်တို့ကိုဟုတ်လားဘလောက်ထိကိုရီးယားဆိုရတော့အားပေးနေရဆိုတာကမြေကြီးလက်ခတ်မလွယ်ဘူးဆိုတာကျွန်တော်ပြောချင်ပါတယ
်မြန်မာပြည်သူတွေအားတင်းထားကြဖို့လိုအပ်ကြောင်းလဲမစ္စတာဆွန်ယောင်ကြီးကပြောပါတယ
် Freedom is not free and we are all together the fighting for democracy of the Myanmar all of the world
လူလတ်မှုဆိုတာဘယ်တော့မှအလကားမရောက်ဘူးဆိုတဲ့စကားနဲ့အညီမြန်မာဒီမိုကရေစီရေးအတွက်ကျွန်တော်တို့အားလုံးအတူတကွလက်တွဲပြီးလှုပ်ရှားရုန်းကန်နေရမှာပါမြန်မာပြည်သူတွေကိုကမ္ဘာနိုင်ငံတွေကပါထောက်ခံအားပေးလာတဲ့အတွေ့တင်းင်းမှာမြန်မာပြည်သူတွေရဲ့ဆန္ဒအတိုင်းမဟုတ်ချအောင်မြင်မှုရရမယ်ဆိုတာကျွန်တော်တို့ယုံကြည်ပါတယ်မြန်မာနိုင်ငံထဲမှာလက်နက်ကင်တွန်းလှန်တိုက်ခိုက်တာတွေရှိနေတာကိုကျွန်တော်တို့အနေနဲ့နားလည်ပါတယ်ကျွန်တော်တို့တောင်ကိုရီးယားဂွမ်ဂျူးမြို့ဒီမိုကရေစီတော်လှန်ရေးတုန်းကလည်းဒီလိုပဲလက်နက်ကင်တွန်းလှန်မှုတွေရှိခဲ့ပါတယ
် NLD အစိုးရလက်ထက်စီးရင်နေရတောင်ကိုရီးယားနိုင်ငံဟာမြန်မာနိုင်ငံမှာစတ္ထမမြောက်အများဆုံးညီနီမြို့နယ်တဲ့နိုင်ငံဖြစ်ပါတယ်ဆီယနာတင်ပြီးနောက်တောင်ကိုရီးယားရဲ့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းထားကြဖို့တရားဝင်ကြေညာထားတယ်လို့ NUG ရဲ့ကိုယ်စားလှယ်ဦးရန်နိုင်ထွန်းကပြောပါတယ်။တောင်ကိုရီးယားအစိုးရအနေနဲ့ NUG အစိုးရကိုထောက်ခံတယ်လို့တရားဝင်စာထုတ်ထားတာမျိုးမရှိသေးပေမဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးငြိမ်းချမ်းတည်ငြိမ်ရေးအတွက်ကြိုးပမ်းကူညီသွားမယ်လို့ဩဂုတ်လကုန်ပိုင်းကကိုရီးယားသမ္မတအင်ဂျာတော်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံတွင်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေအတွက်ဒေါ်လာ3000ကိုလည်းတောင်ကိုရီးယားကလှူဒါန်းခဲ့ပါလေခင်ဗျာ